ဒီကရေစက်တင်ဘာလတတိယပတ်ကအမေရိကန်ဒေါ်လာဟာမြန်မာကျပ်ငွေနဲ့နှိုင်းယှဉ်ရင်ဒေါ်လာကိုကျပ်ငွေ1630-1650ပတ်ဝန်းကျင်လောက်အထိစာရင်တင်မြင့်တက်သွားခဲ့ပါတယ်။အခုလိုဒေါ်လာဈေးတွေမြင့်တက်မလာခင်ဇွန်လ17ရက်နေ့ကဒေါ်လာကိုမြန်မာကျပ်ငွေ1344-1346ပတ်ဝန်းကျင်ပဲရှိခဲ့တာပါ။အဓိပ္ပာယ်ကတော့ဒေါ်လာနဲ့နှိုင်းယှဉ်ရင်မြန်မာကျပ်ငွေတန်ဖိုးဟာ3လလောက်ကာလအတွင်းမှာရာခိုင်နှုန်းအဖြစ် 20 ကျော်အထိထိုးဆင်းသွားတဲ့သဘောပါ။အဲ့ဒီချိန်ကနိုင်ငံတကာဈေးကွက်မှာဒေါ်လာဈေးမြင့်တက်လာတာကြောင့်မြန်မာကျပ်ငွေတန်ဖိုးကျဆင်းရတာလို့အစိုးရဘက်ကဖြေရှင်းပါတယ်။နောက်ပိုင်းမှာတော့မြန်မာကျပ်ငွေတန်ဖိုးဟာကျတင်တာထက်ပိုပြီးကျခဲ့တယ်ဆိုတာဝန်ခံလာပါတယ်။ဒါပြင်ဈေးကွက်ထဲမှာမြန်မာကျပ်ငွေတန်ဖိုးမတိမငိမ်ဖြစ်နေတာတွေကိုအတိအမှတ်ပြုခဲ့ပါတယ်။ဒီလိုနဲ့အစိုးရတာဝန်ရှိသူတွေဟာတစ်ဖက်မှာကျပ်ငွေတန်ဖိုးဘာကြောင့်ကျဆင်းရတယ်လဲဆိုတာအဖြေရှာသူကရှာတခြားတစ်ဖက်မှာလည်းဈေးကွက်ထဲမှာဈေးကစားသူတွေရှိနိုင်ပြီးအဲ့ဒီလူတွေကြောင့်ကျပ်ငွေတန်ဖိုးလိုအပ်တာထက်ပိုပြီးကျဆင်းရတယ်လို့တွက်သူကလည်းတွက်ပါတယ်ဒီလိုနဲ့စက်တင်ဘာလနောက်ဆုံးအပတ်မှာဒေါ်လာအပါအဝင်နိုင်ငံသားငွေဈေးမြင့်တက်မှုကျပ်ငွေတန်ဖိုးအလွန်ကျွံကျဆင်းနေမှုတွေနဲ့ဆက်ဆက်ပြီးလူတချို့ကိုဖမ်းဆီးပြီးစစ်ဆေးနေကြောင်းသတင်းထုတ်ပြန်ပါတယ်အဲ့ဒီထဲကလူ9ယောက်လောက်ကိုနိုင်ငံသားသုံးငွေစီမံခန့်ခွဲမှုဥပဒေပုံမှန်42နဲ့စာသုံးလုံးလို့ခေါ်တဲ့အထူးစုံစမ်းစစ်ဆေးရေးဦးစီးဌာနကဖမ်းဆီးတရားစွဲလိုက်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကစတ်ထမမြောက်လူတယောက်ကိုအဲ့ဒီပုံမှန်နဲ့ပဲဖမ်းဆီးတရားစွဲခဲ့လို့ဒေါ်လာငွေကြေးကြေးကြောင့်ဖမ်းဆီးသူတရားစွဲခံရသူ6ယောက်ရှိသွားပြီဖြစ်ပါတယ်။အခုလိုလူတချို့ကိုဖမ်းဆီးတရားစွဲလိုက်ရုံနဲ့မြန်မာကျပ်ငွေတန်ဖိုးကျဆင်းမှုပြဿနာပြည်လည်သွားရဲ့လားမြန်မာကျပ်ငွေတန်ဖိုးတည်ငြိမ်မှုရောရှိပါသလားဆိုတာအခုတစ်ပတ်လေ့လာသုံးသပ်ကြည့်ကြအောင်ပါ။စာသုံးလုံးကလူတချို့ကိုဖမ်းဆီးစစ်ဆေးခဲ့တဲ့အကြောင်းသတင်းထုတ်ပြန်ပြီးကစားဒေါ်လာအပါအဝင်နိုင်ငံသားငွေဈေးတွေရုတ်ရက်ထိုးဆင်းသွားပါတယ်။ဒေါ်လာဈေးဟာဒေါ်လာကို1630-1650ပတ်ဝန်းကျင်ကနေအဖမ်းဆီးစပြီးတဲ့နောက်တစ်ဖက်အတွင်းမှာဒေါ်လာကို1500ပတ်ဝန်းကျင်အထိကျဆင်းသွားပါတယ်။ရက်တူတူအတွင်းဒေါ်လာဈေးခုလိုရုတ်တရက်ကျဆင်းသွားတာကလည်းစာရင်းတစ်ခုပါပဲ။ဒါပေမဲ့အဲ့လိုအခြေအနေဖြစ်ပေါ်တာဟာခဏတာပါပဲ။ဒေါ်လာဈေးကျဆင်းတာဟာတစ်ဖက်ပတ်ဝန်းကျင်လောက်ရှိပြီးနောက်ပိုင်းရက်တွေမှာတော့ဖြည်းဖြည်းမှန်မှန်ပြန်ပြီးတက်လာတာအခုတစ်ဖက်ဈေးကွက်ပိတ်ရက်အောက်တိုဘာလ19ရက်တောက်ကြနေမှာတော့ဒေါ်လာကို1580-90အထိပြန်ပြီးရောက်လာနေပါပြီ။အတိအပယ်ကတော့လူတချို့ကိုဖမ်းဆီးလိုက်လို့ဒေါ်လာဈေးကျတယ်ဆိုတာခဏလောက်ပဲဖြစ်ပြီးနောက်ပိုင်းသူ့ပုံမှန်ရှိတဲ့နဲ့ဈေးနှုန်းစီရောက်အောင်ပြန်တက်သွားတယ်ဆိုတဲ့သဘောပါပဲ။ဒီနေရာမှာဒေါ်လာအပါအဝင်နိုင်ငံသားငွေဈေးဟာဈေးကစားသူတွေကြောင့်မြင့်တက်တယ်ဆိုတဲ့အယူအဆမေးခွန်းထုတ်ဖို့လိုသလိုစာသုံးလုံးအဖွဲ့ကအဲ့လိုဈေးကစားသူတွေကိုတကယ်ရှာဖွေတွေ့ရှိနှိမ်နင်းလိုက်နိုင်ရလားဆိုတာကလည်းစူးစမ်းကြည့်ကြပါပထမပိုင်းမှာစာသုံးလုံးအဖွဲ့ဟာအစ္စလမ်ဘာသာဝင်တာမီနှစ်ယောက်ကိုအရေးယူဖမ်းဆီးလိုက်တယ်လို့ထုတ်ပြန်ခဲ့ပြီးတကယ်တမ်းလေ့လာကြည့်တော့အဲ့ဒီတာမီနှစ်ယောက်ဟာနိုင်ငံသားကနေဟွန်ဒီငွေလွှဲလုပ်ငန်းလုပ်ကင်နေကြသူတွေဖြစ်တယ်။နောက်သူတို့ပိုင်ဆိုင်နေဆိုတဲ့အိမ်နဲ့မြေတချို့ဝယ်ယူခဲ့တဲ့ကိစ္စငွေပြူမပြနိုင်ဘူးစတဲ့ပြစ်မှုတွေနဲ့ဖမ်းဆီးခဲ့တာဖြစ်နေပါတယ်။တကယ်တော့အဲ့ဒီနှစ်ယောက်ဟာဒေါ်လာငွေကြေးရောင်းဝယ်ရင်းနဲ့ဘာမှမပတ်သက်ပါဘူးလို့နောက်ပိုင်းစာသုံးလုံးအဖွဲ့ကပြောပါတယ်လက်ရှိဖမ်းဆီးတရားစွဲဆိုထားသူ6ယောက်နဲ့ပတ်သက်လို့တချို့ကိုနိုင်ငံသားသုံးငွေစီမံခန့်ခွဲမှုဥပဒေပုံမှန်38ပါလိုင်စင်မရှိဘဲနိုင်ငံသားငွေရောင်းတာမလုပ်ရလို့ပြတ်ထန်းထားခြင်းနဲ့ညှိစွန်းတာပုံမှန်39မှာလိုင်စင်ရှိပေမဲ့သတ်မှတ်စည်းကမ်းအတိုင်းရောင်းဝယ်ရမယ်လို့ဖော်ပြထားတာကိုမလိုက်နာတာတွေကြောင့်ဖမ်းဆီးတရားစွဲဆိုတာလို့ရှင်းပါတယ်ဒါပေမဲ့အသေးချာလေးလာကြည့်လိုက်တဲ့အခါမှာဒီလူတွေဟာငွေကြေးပမာဏများများစားစားရောင်းဝယ်ဖောက်ကားသူတွေမဟုတ်ပါဘူး။ဒါကြောင့်နိုင်ငံသားငွေဈေးကစားသူတွေကိုဖမ်းဆီးအရေးယူနိုင်ခြင်းမရှိဘူးလို့ကောက်ချက်ချနိုင်ပါတယ်။ဒေါ်လာဈေးတွေမြင့်တက်နေခြင်း၊ရွှေဘုံသာလန်းကလူတချို့ကိုဖမ်းဆီးလိုက်ခြင်း၊ဒေါ်လာဈေးတွေရုတ်တရက်ထိုးကျသွားတာကတော့တခြားအကြောင်းတွေကြောင့်ဖြစ်ပါတယ်။အကြောင်းကတော့ဒေါ်လာငွေလိုအပ်နေတဲ့သွင်းကုန်လုပ်ငန်းရှင်ကြီးတွေကိုယ်တိုင် အာနာပိုင်တွေဘက်ကမေးလားမြန်လားခေါ်ဆက်လားလုံးဝကိုမလိုချင်လို့အချိန်ခဏတာဒေါ်လာဝယ်တာရက်လိုက်လို့ပါအဖန်စီများနေချိန်မှာကန်ဆိုးကျင်သူမဖြစ်ချင်လို့လုပ်ငန်းရှင်တချို့ဒေါ်လာလိုအပ်ပေမဲ့ရုတ်တရက်ဝယ်ရက်လိုက်လို့ဈေးနှုန်းခဏကျသွားတာပါတကယ်လဲဒေါ်လာဈေးနဲ့နိုင်ငံခြားငွေဈေးဟာကျတာတစ်ပတ်လောက်ပဲခံပါတယ်ပြောရမယ်ဆိုရင်အစိုးရဘက်ကဒေါ်လာအပါဝင်နိုင်ငံခြားငွေတွေကိုတ မြန်မာကျန်ငွေတည်ငြိမ်မှုဆိုရင်အစိုးရဘက်ကလုပ်ရမှာတွေအများကြီးပါအထူးသဖြင့်မြန်မာကျန်ငွေကိုစီးပွားရေးလုပ်ငန်းရှင်တွေရောပြည်သူတွေကပါယုံကြည်လာအောင်လုပ်ရပါဒီအတွက်ကျန်ငွေတန်ဖိုးရှင်းလင်းရှိတိုက်တဲ့တန်ဖိုးမှာရှိနေအောင်ဘတ်ဂျက်လုံငွေပြမှုလျှော့ချတာကုန်သွယ်မှုလုံငွေပြနေတာတွေကိုထိန်းကြည့်တာနိုင်ငံခြားယင်းနှစ်မြောက်နှံမှုတွေပိုပြီးဝင်လာအောင်လုပ်တာတွေအကောင့်ထဲပေါ်ရပ ตั้งแต่ต้องช่วยจ้าสิบุตีนี้จะเจ้าก่อนเทปโอเทมาเลยถ้าเป็นงวยจีก็สาดมาป่าวันไหนเมื่อสิ่งเดียวปกลิกาบันวิเย่ในงานงวยเอาเงินทรัพย์ยาวเวสียงเรื่องสังจีดาอุบลีชูพ่อยังเปียเปียตาตาเยี่ยยูเปียรามิวลูกเปียบาลีเม่ชอบบีบีฮอมเมสุยังยามาจ้างงวยจำบูจ้าเส้นดามาตีนี้มูรีพี่นี่ดาช่วยบงนั่นป่าววันยังอ่ะอัตย์จ้าในงานงวยยาวเวดูลิงอาเยาโลพันเปียเลยอยู่เนี่ยปีเลียตัวเม่มาหุบบ้าเจ้าเต็มใจเลยอ่ะบาร์เด้